မြန်မာနိုင်ငံမှာအရင်နှစ်တွေကထက်ဆိုင် HIV AIDS ရောဂါဝေဒနာတွေအရေအတွက်ရောကြလာတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့အစည်းကရော HIV ဝေဒနာတွေကိုအကူအညီပေးနေတဲ့အဖွဲ့တွေကပါဒီကနေ့ကြာရောက်တဲ့ World AIDS Day နေ့မှာပြောဆိုလိုက်ပါတယ် HIV ဝေဒနာရှင်တွေကိုလူအတိုင်းအဝိုင်းကခွဲခြားဆက်ဆံတာတွေရှိနေတာကြောင့်ဒါကိုအကာအကွယ်ပေးဖို့ဥပဒေမူကြမ်းတရားကိုလွှတ်တော်မှာရေးဆွဲနေပါတယ်World AIDS Day နဲ့ပတ်သက်လို့ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
။ဒီဇင်ဘာလ1ရက်နေ့ဒီကနေ့မှာကြာရောက်တဲ့ကမ္ဘာကိုယ်ခံအားကျဆင်းမှုကူးစက်ရောဂါတိုက်ဖျက်ရေးနေ့ World AIDS Day အခမ်းအနားတစ်ရက်ကိုကျန်းမာရေးအားကစားရေးဝန်ကြီးဌာနနဲ့ရန်ကုန်တိုင်းအစိုးရတို့ဦးစီးပြီးဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့တာပါ။အဲ့ဒီပွဲမှာအစိုးရရဲ့ဆောင်ရွက်ချက်တွေနဲ့ဝေဒနာရှင်အတိုးအယော့အခြေအနေတွေကိုရှင်းပြခဲ့ပါတယ်။ World AIDS Day အထိမ်းအမှတ်ပွဲကိုတက်ရောက်ခဲ့တဲ့ကုလသမဂ္ဂ UNH မြန်မာအဖွဲ့ကလည်းHIV ဝေဒနာတွေနဲ့ပတ်သက်လို့ပညာပေးလှုံ့ဆော်တဲ့ Workathon နဲ့ Performance Contest အစီအစဉ်တွေကိုဒီဇင်ဘာလ2ရက်နဲ့3ရက်နေ့တွေမှာလှုပ်ဆောင်သွားဖို့ရှိတယ်လို့ UNH မြန်မာအဖွဲ့ပြောခွင့်ရသူ Miss Mariso Asteria Balaniga VOE ကိုရှင်းပြပါတယ
် AIDS related deaths are going down other UN agencies and other organizationsThis is the walkathon the performance contest it would happen
မြန်မာနိုင်ငံမှာ HIV ဝေဒနာတွေအရင်ကတည်းကရောနေလာပါတယ်ကျမတို့ UNH အဖွဲ့ကတော့ဒီဇင်ဘာလ၂ရက်နေ့မှာမနက်၆နာရီကနေမနက်၉နာရီအထိလမ်းလျှောက်ပွဲကြီးတစ်ခုကိုကျင်းပမှာပါကနောကြီးပန်းချံကနေစထွက်ပြီးတော့ဒီမှာပဲအဆုံးသတ်မှာပါဒီဇင်ဘာ၃ရက်နေ့ကျရင်တော့ HIV ပညာရေးနဲ့ပတ်သက်တဲ့တရုတ်ဖော်ပြပွဲတစ်ခုကိုညနေ၄နာရီကနေည၈နာရီအထိမဟာဗာနုလပန်းချံရှိမှာကျင်းပသွားမှာပါ
အဲ့ဒီပြိုင်ပွဲကိုလူတိုင်းကျန်းမာရေးတူညီအခွင့်အရေးဆောင်ကျင်းပေးဆိုတဲ့ခေါင်းစဉ်နဲ့ကျင်းပသွားမယ်လို့ UNH အဖွဲ့ကပြောပါတယ်စီအစိုးရလက်ထက်တုန်းက HIV ဝေဒနာတွေကိုအကူအညီပေးရေးကိစ္စမှာအခက်အခဲတွေကြုံခဲ့ရပေမဲ့အခုနောက်ပိုင်းဝေဒနာရှင်တွေလိုအပ်နေတဲ့ ARD ဆေးဝါးတွေကိုအရင်ကထက်အလွယ်တကူပိုပြီးဖြန့်ဖြူးလာနိုင်တာကြောင့် HIV ရောဂါဝေဒနာရှင်တွေရောကြလာတယ်လို့ NLD ပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ် HIV AIDS ဝေဒနာတွေကိုကူညီဆောင်ရှောက်ပေးနေတဲ့ဒေါ်ဖြူဖြူသင်းကပြောပါတယ်
အဲ့တော့ကျမတို့ကိုယ်တိုင်စီစီလုံးလုံးနဲ့လုံထိုင်သိရှိသလားလုံနိုင်သလားလုံခွင့်မရခဲ့ဘူးဆိုအခုကတော့ကိုလုံနိုင်ရင်လုံနိုင်သလားလုံလို့ရတာရှိရဲ့နောက်တစ်ချက်ကတော့အခုလက်ရှိကတော့ဆိုရအနေနဲ့ကလည်းသက်ဆိုင်ရာ NGO INGO အစရှိတဲ့ချင်းဟိုနောက်ဆက်မပြီးဘဲနဲ့ဟိုပူးပေါင်းဆောင်ရွက်မှုရှိလာတာလည်းတစ်ဖက်ကကောင်းတယ်လို့ပြောလို့ရတယ်လို့နောက် ARD စေဝါးတွေအလုံးလုံးရတာလည်းကျွန်တော်ယောဂကိုချင်းချုပ်လို့ရနိုင်တယ်ပေါ့နော
်မြန်မာနိုင်ငံမှာ HIV ယောဂရှိတဲ့ဝေဒနာရှင်တွေကိုလူမှုအတိုင်းအဝိုင်းကြားခွဲခြားဆက်ဆံမှုတွေရှိနေစေဖြစ်ပါတယ်။ဒါကြောင့်ဝေဒနာရှင်တွေကိုအကာအကွယ်ပေးရတဲ့လွှတ်တော်မှာဥရေမူကြမ်းတရက်ရေးဆွဲနေတာပြီးစီးသလောက်ဖြစ်နေပြီလို့ HIV AIDS ဝေဒနာသည်တွေကိုအကူအညီပေးနေတဲ့ Phoenix Association အဖွဲ့တာဝန်ခံကိုတီဟာကျိုင်ကပြောပါတယ
်။ HIV အခြေအနေနဲ့ပတ်သက်ပြီးတော့တက်တော်ထဲမှာကျွန်တော်တို့ရဲ့အသံလေးရအောင်ပြီးတော့2014ခုနှစ်မှာသူတို့စပြီးတော့ဖွဲ့ရတယ်။ပြီးတော့အဲ့ဒီကနေသာပြီးတော့ပဲကျွန်တော်တို့ HIV နဲ့ပတ်သက်တဲ့ဒီကိစ္စရနဲ့ပတ်သက်တဲ့ issue တွေကိုလည်းတော်တော်များများကျွန်တော်တို့ပို့ပြီးတော့တက်တော်ထဲမှာပြောဆိုလာနိုင်တယ်။သူနဲ့ပတ်သက်တဲ့ဥပဒေလေးကိုကျွန်တော်တို့ရေးဆိုလာနိုင်ခဲ့ကြတယ်။အခုတလို့ကြည့်လို့ရှိရင်ဒီဘက်တက်တော်ရောက်လာတဲ့အချိန်မှာကျွန်တော် HIV နဲ့ပတ်သက်တဲ့ခံစားနေကြတဲ့သူတွေ HIV နဲ့ဓာတ်ရိုက်ကြည့်နေတဲ့သူတွေအတွက်ခွဲခြားနေကြဆက်ဆံတာနဲ့ပတ်သက်တဲ့ဥပဒေသွေးတာကကျွန်တော်တို့ဟိုတွဲနေတော့ draft တော့ကျွန်တော်ရှိနေပြီ။အဓိကကတော့ဥဆောင်သွေးတာကပြည်ထောင်စုဥရင်နဲ့သူရေဥရင်နဲ့သူရကိစ္စအရင်ကလေးလာဆန်းစစ်တုံးတဲ့ကွန်ချာရနေပြီးတော့ဥဆောင်ပြီးတော့သက်ဆိုင်ရာဝန်ကြီးဌာနတွေအားလုံးပါဝင်နေကျွန်တော်တို့အရာတွေနဲ့ကျွန်တော်အရက်ခက်ကဖွဲ့စည်းနေတယ်သွားပြီးတော့ကျွန်တော်တို့အရာကိုဆွဲနေတာ
အစိုးရနဲ့ကုလသမဂ္ဂအဖွဲ့တွေရဲ့တရားဝင်ထုတ်ပြန်ချက်အရအခုအချိန်ထိမြန်မာနိုင်ငံမှာ HIV ကူးစက်ရောဂါဝေဒနာတွေ23,000လောက်ရှိတယ်လို့ဆိုပါတယ်လက်တွေ့မှာဒီအရေအတွက်တက်ပိုများနိုင်တယ်လို့လွတ်လပ်တဲ့ကျန်းမာရေးအဖွဲ့အစည်းတွေကပြောပါတယ်အဲ့ဒီတဲမှာမူရစ်ဆေးဝါးသုံးဆမှုကြောင့်နဲ့အမျိုးသားအချင်းချင်းလိင်ဆက်ဆံမှုကြောင့် HIV ရောဂါကူးစက်မှုနှုံပိုးများလာနေတာတွေရှိနေတယ်လို့ဆိုပါတယ်။ဒါကိုအစိုးရဘက်ကတော့တရားဝင်အတိအမှတ်မပြုသေးပါဘူး။ World AIDS Day နေ့နဲ့ပတ်သက်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာတော့2030ခုနှစ်ရောက်ရင်ကမ္ဘာလုံးဆိုင်ရာကျန်းမာရေးလှုပ်ရှားမှုကြီးလုပ်နိုင်ဖို့ရည်မှန်းထားပြီး HIV အပါအဝင် TB ရောဂါအသေးရောင်အတော်ဝါစတဲ့ကူးစက်ရောဂါတွေရှော့ချတိုက်ဖြတ်ရေးအတွက်လှုပ်ဆောင်သွားဖို့နဲ့ HIV ဝေဒနာရှင်တိုင်းစိတ်ကူးသမှုအလွယ်တကူရရှိနိုင်ဖို့ကိုလည်းရည်မှန်းထားကြောင်းဖော်ပြထားပါတယ်ခင်ဗျာ
။ကုညံဝေအောင်တင်ပြခဲ့တာဖြစ်ပါတယ်